Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဇန်နဝါရီလ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049နဲ့လိုင်းလမီတာ190ကနေထုတ်လွှင့်နေပါပြီခင်ဗျာဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အီဂျစ်နယ်ဇာရာဖာမှာအစ္စရေးလီကြောင့်တိုက်ခိုက်မှုကြောင့်16ဦးသေဆုံးပြီးတဝက်လောက်ကကလင်းငယ်တွေဖြစ်တယ်လို့ဟာမက်စ်ဂျမ်မာရီတာဝန်ရှိသူတွေကပြောပါတယ်။အက်ကွေဒေါ်နိုင်ငံအစိုးရရှိနေတက်ဖြတ်ခံရမှုဟာရာဇဝတ်ဂိုင်းတစ်ခုလက်ချက်ဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံဟာသတင်းသမားတွေအကျဉ်းချခံရတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ သတင်းသမားကာကွယ်ရေးအဖွဲ့အစည်းအဝေးခံစာမှာဖော်ပြပါတယ်
။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့အမေရိကန်သမ္မတလောင်းရွေးကောက်ပွဲနောက်ဆုံးအခြေအနေနဲ့အီရန်ထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေကိုအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကပြန်လည်သတ်မှတ်လိုက်တဲ့အကြောင်းအပြင်ထီးကြိုက်မျိုးသိန်းတိုက်ပွဲမှာအင်ဂျင်80ရာခိုင်နှုန်းလောက်မီးရှို့ခံရတယ်လို့အရသာ10ခန်းပြေးဆုံးခဲ့ရတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်သွားမှာပါအပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စံမယ့်ကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါလေဗျာ
။ဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တယ်လို့ဂျဇဘရီနေမှာအစ္စရေးကပြောပါတယ်။ဟာမတ်စ်ကျမ်းမာရေးဝန်ကြီးဌာနကတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့မှာ16ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အီဂျစ်နယ်ဇက်ကရာဖာမြို့မှာရှိတဲ့လူနေအိမ်တစ်လုံးကိုထိမှန်ခဲ့ပြီးတော့လူ16ဦးသေဆုံးခဲ့ကြောင်းနဲ့ဒီဆုံးသူရဲ့ထဝက်လာဖာကလေးတွေဖြစ်တယ်လို့ဂါဇာဒေသကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။အစ္စရေးကတော့ဂါဇာတောင်ပိုင်းမှာစစ်သွေးကြွ40လောက်ကိုရှင်းလင်းနိုင်ခဲ့ပြီးတော့ဂါဇာမြောက်ပိုင်းမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေမှာတော့နောက်ထပ်စစ်သွေးကြွတွေကိုတုတ်တင်ရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်။ဒါအပြင်အစ္စရေးနဲ့အနေနမိတ်ချင်းထိစပ်နေတဲ့လက်ဘနွန်တောင်ပိုင်းကဟစ်စဘောလာလက်နက်ကိုင်အဖွဲ့တွေရှိရာနေရာတွေကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ဟာမတ်စ်အဖွဲ့ကဖမ်းဆီးထားသူတွေအတွက်လိုအပ်တဲ့အခြေဝါတွေဂါဇာဒေသရင်းကိုရောက်သွားပြီလို့ကာတာနိုင်ငံကပြောပါတယ်။ဒါပေမဲ့ဒီအခြေဝါတွေကိုအဖမ်းခံထားရသူတွေထံရောက်မရောက်အတည်ပြုချက်တော့ထပ်ပေါ်လာခြင်းမရှိသေးပါဘူး။ဂါဇာဒေသမှာပါလက်စတိုင်းဒုက္ခသည်တွေမနိုင်ရင်းလောက်အောင်ကိုများပြားနေတာဖြစ်ပြီးအခြေဝါနဲ့အစားအစာတွေလည်းမလုံမလောက်ဖြစ်နေတယ်လို့ပါလက်စတိုင်းဒုက္ခသည်ဆရာကုလသမဂ္ဂတာဝန်ရှိသူဖိလစ်ပေးလာဇာရီနေကပြောဆိုပါတယ်အာရဗ်ဆော်ဘွားများပြည်ထောင်စု UAE ခြေဆိုင် Hanasia Shipping Company Limited ကို American ဘန်ဒိုင်းဌာနကနေကြက်တပရင်းနေမှာတန်ခတ်အရေးယူလိုက်ပါတယ်ဒါဟာဒီနှစ်ကစပြီးတော့ရုရှားရေနံတင်ပို့မှုအတွက်ရေနံစင်းတစ်စီးကိုဒေါ်လာ60နှုန်းသတ်မှတ်ထားမှုကိုချိုးဖောက်တာကြောင့်အရေးယူတာလို့ဘန်ဒိုင်းဌာနကနေကြေညာချက်ထုတ်ပြန်ပြောဆိုတာပါဒီကုမ္ပဏီပိုင်းရေနံတင်သင်္ဘောအစင်68စင်းကိုလည်း2022နှစ်ကောင်ပိုင်းလောက်ကစဖမ်းမိခဲ့တာဖြစ်ပြီးဒီထဲကဒဇင်းဖြစ်တဲ့ HS Atlantica ကလည်းတက်မှတ်ဈေးဒေါ်လာ60အထက်နဲ့ရုရှားကလာတဲ့ရေနံစင်းကို American အခြေစိုက်ရေချောင်းဝန်ဆောင်မှုကိုတုံးပြီးပို့ဆောင်တာတွေ့ရတယ်လို့လည်းပြောပါတယ် G7 ဆက်မှုထိပ်သီး9နိုင်ငံက2022ဒီဇင်ဘာမှာရုရှားရေနံစင်းအတွက်ဈေးနှုန်းကိုဒေါ်လာ60အောက်တက်မှတ်ခဲ့တာဖြစ်ပြီးတော့ဒါဟာယူကရိန်းစစ်ပွဲအတွက်ရုရှားရဲ့ဝင်ငွေလန်းရော့သွားအောင်လုပ်တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့အခုလိုပြစ်မှတ်ထားဒဏ်ခတ်မှုရှင်းနေထည့်သွင်းပြီးတော့အရေးယူဒဏ်ခတ်မှုကနေ Hanasia Holding ရဲ့ဒေါ်လာအခြေပြုငွေအလွှဲပြောင်းကိုထိရောက်စွာတားမြစ်နိုင်မှာလည်းဖြစ်ပါတယ်။ရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ Ecuador နိုင်ငံမှာအစိုးရရှေ့နေ Cesar Suarez ကိုတပ်ဖြတ်ခဲ့တာဟာရာဇဝတ်ဂိုင်းတစ်ခုရဲ့လက်ချက်ဖြစ်တယ်လို့ကျတဲ့ဘရင်းနေမှာရဲတပ်ဖွဲ့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်။ဤကွေရောမှာသတင်းဌာနတွေတရားရေးဝန်ထမ်းတွေနဲ့အချင်းထောင်တွေကိုတိုက်ခိုက်တာတွေအပါအဝင်မိုးရစေဝါနဲ့ရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေမြင့်တက်လာနေတာကြောင့်သမရဒန်နီယယ်နဘိုဝါကရာဇဝတ်ဂိုင်း22ခုကိုအကြမ်းဖက်အဖွဲ့ဖြစ်နဲ့ကြီးညာထားပြီးတော့ရဲပေါင်း60နိုင်ငံတော်အရေးပေါ်အခြေအနေကိုလည်းကြီးညာထားပါတယ်။ရာဇဝတ်ဂိုင်းတွေဟာရုံမြင့်တန်ကြားဌာနကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီး တရင်သမားတွေကိုလည်းခိတ္တဖမ်းဆီးထားတာပါဒါအပြင်ရဲရရှိတဲ့ကျင်းတောင်ဝန်ထမ်း200ကျော်ကိုလည်းဖမ်းဆီးပြီးပြန်ပေးဆွဲထားပါတယ်တည်ဆုံးပြရတဲ့အစိုးရရှင်းနေစီဇာဆွာရက်စ်ဟာဂွိုယက်စ်ပီနဲ့အတွင်းကနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုအဓိကထားပြီးတော့ဆောင်ရွက်နေသူဖြစ်ပါတယ်တီစီရုံမြင့်တန်ကြားဌာနတိုက်ခိုက်ခံရမှုတွေအတွက်လဲစုံစမ်းစစ်ဆေးတွေကိုဥဆောင်ပြီးလောက်ကင်နေသူဖြစ်တယ်လို့ရဲတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဘီဒါအဲရရယ်ကပြောပါတယ်ဒီကျန်းဖက်တိုက်ခိုက်မှုတွေဟာအခရီလိုက်စားမှုနဲ့မူရင်းစေဝါမှောင်ခုံမှုတွေနဲ့ဆက်ဆက်နေတယ်လို့လဲရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်အခုလိုချင်းနေတွေကြောင့်ပြီးခဲ့တဲ့ရဲတပ်တပ်တစ်ပတ်အတွင်းကစပြီးရဲတပ်ဖွဲ့ကနေဖမ်းဆီးထားသူက2000နီးပါးရှိနေပြီလဲဖြစ်ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကJanuary 16ရက်ကျတဲ့ပြည်နယ်မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။စစ်တပ်အာဏာသိမ်းထားတာ3နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်ဟာဆူဆူဝါဝါကျဆင်းလာနေတယ်လို့သတင်းဌာနတွေနဲ့သတင်းသမားတွေဟာလည်းအာဏာသိမ်းစစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးအရေးယူမှုတွေကိုခံလာရတာဖြစ်ပါတယ်။အခုလိုသတင်းမီဒီယာတွေအဖိနှိတ်ခံလာရချိန်မှာလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီ IPCM ကိုဒီဇင်ဘာလထဲမှာဘဟုကော်မတီဝင်15ဦးနဲ့ထိုင်းနိုင်ငံတနင်္လာမှာဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးဒီဖွဲ့ရဲမှသတင်းဌာနတာဝန်ရှိသူတွေသတင်းမီဒီယာဆိုင်ရာကျွမ်းကျင်သူတွေရှေ့နေရတာမှာက CJ ခေါ်အရက်ဖက်သတင်းတောက်တွေပါပါဝင်နေတဲ့အတွက်ဒါဟာမြန်မာသတင်းလောကအတွက်အပြုသဘောဆောင်တဲ့တိုးတက်မှုလို့သုံးသပ်ကြပါတယ်။တင်းရင်သတင်းဌာန KSC ရဲ့ Editor ချုပ်နန်းပေါ်ကေးကို IPCM အဖွဲ့ကနေဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်။မြန်မာသတင်းမီဒီယာတွေဟာသတင်းမှားတွေကိုဖြန့်နေတယ်ဆိုရယ်အာဏာသိမ်းစစ်တပ်ရဲ့ဆွဆွဲမှုကိုခံနေရချိန်မှာမြန်မာသတင်းမီဒီယာကောင်စီလို့အဖွဲ့စည်းမျိုးလိုအပ်တယ်လို့ IPCM ဥက္ကဋ္ဌကပြောပါတယ်ဒီဖွဲ့ရဲမှာအစုအယရှိတွေကိုဖြစ်စေနိုင်ငံရေးပါတီဝင်တွေကိုဖြစ်စေဝင်ရောက်ခွင့်လဲတားမြစ်ထားပါတယ်စစ်တပ်အာဏာသိမ်းထားတဲ့3နှစ်တာကာလအတွင်းသတင်းသမားတွေအဖိနှိတ်ခံနေရတယ်လို့သတင်းလွတ်လပ်ခွင့်လဲဆုံးရှုံးနေချိန်မှာအခုလိုလွတ်လပ်တဲ့သတင်းကောင်စီပေါ်ပေါက်လာတာဟာတိတ်ကောင်းတယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့အရှိအာရှဆိုင်ရာဒါရိုက်တာက VOA ကိုပြောပါတယ်ဒီလာဇန်ဘတ်မှာအနာသိန်းစစ်တပ်ကသတင်းသမားရှင်တီဗီကိုထောင်နဲ့တသက်တကျွန်းပြစ်ဒဏ်ချတာအတွက် IPCM ကရှုတ်ချလိုက်ပြီးအချင်းကြခံနေရဆဲဖြစ်တဲ့သတင်းသမားအလုံးအများဆုံးပြန်ပြီးလွှတ်ပေးဖို့လဲချိန်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကဘာတလွှာသတင်းသမားအယောက်320အဖမ်းဆီးခံရတာဖြစ်ပြီးဒီထဲမှာအစ္စရေးလည်းပါလာတယ်လို့သတင်းသမားအများဆုံးအဖမ်းခံရတဲ့နိုင်ငံတွေထဲမှာတရုတ်နဲ့မြန်မာတို့ကထိတ်ဆုံးကပါဝင်နေတယ်လို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာဝေးစောင့်ရှောက်ရေးအဖွဲ့ကစက်တင်ဘာလထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာမတ်စ်ရဲ့တိုက်ခိုက်မှုကိုတံပြန်ထိုးစစ်ဆင်းနေတဲ့အစ္စရေးဟာသူသိမ်းပိုက်ထားတဲ့နောက်ဖက်ကန်ဒေသမှာပါလက်စတိုင်းအများအပြားကိုဖမ်းဆီးနေတာကြောင့်2023မှာအစ္စရေးဟာသတင်းသမားအများအပြားဖမ်းဆီးထောင်ချတဲ့နိုင်ငံတွေစီးရင်ထဲမှာဝင်သွားတယ်လို့ CPJ ကလည်းပြောပါတယ်။သတင်းတောက်အလုတ်လောက်ကန်ရင်းနဲ့အဖမ်းခံရသူဟာဒီဇင်ဘာ1ရက်နေ့အထိဆိုအယောက်320ရှိနေပြီးဒီထဲမှာ VOA အတွက်သတင်းယူပေးနေသူတွေ RFA နဲ့ RFE Radio Liberty ကသတင်းတောက်တွေပါပါဝင်နေပါတယ်။2023သတင်းသမားဖမ်းဆီးအများဆုံးနိုင်ငံတွေထဲမှာအချင်းကျနေသတင်းတောက်44ဦးရှိနေတဲ့တရုတ်ကပထမအများဆုံးဖြစ်ပြီးတော့မြန်မာ၊ဘယ်လာရုစ်၊ရုရှားနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်နေပါတယ်။အီရန်နဲ့အစ္စရေးကတော့သတင်းတောက်18ဦးဖမ်းဆီးထောင်ချထားတာဖြစ်ပြီးတော့16မြောက်အများဆုံးနိုင်ငံတွေထဲမှာပါပါတယ်လို့ CGP ကပြောပါတယ်။ဒီစင်းကိုကြည့်ရင်အာနာရှင်နိုင်ငံတွေဟာဥပဒေတွေကိုချိုးဖောက်ပြီးသတင်းသမားတွေကိုဖမ်းဆီးပြီးနှုတ်ပိတ်နေတာတွေ့ရတယ်လို့ CPJ အကြီးအကဲဂျူရီဂျင်းစပါကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့စစ်ပွဲဟာသတင်းသမားအသေးအပြောက်အများဆုံးဖြစ်ပြီးတော့သတင်းတောက်အနည်းဆုံး83ယောက်သေဆုံးခဲ့ရတယ်လို့လည်း CPJ ကပြောပါတယ်။ပါကစ္စတန်နဲ့အီရန်နှစ်နိုင်ငံကြားမှာနေဆက်ဖြတ်ကျော်ပစ်ခတ်မှုတွေကြောင့် ရဲသားတချို့တေဆုံးပြီးတော့တင်းမာမှုတွေလည်းမြင့်တက်လာနေပါတယ်။အခုလိုအခြေအနေမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကနောက်ထပ်အခြေအနေတွေပိုးပြီးဆိုးအောင်မလုပ်ကြဖို့အတွက်နှစ်ဖက်စလုံးကိုတိုက်တွန်းလိုက်ပါတယ်။ချက်သပရင်းနေတော့ကပါကစ္စတန်ကအီရန်နိုင်ငံစစ်တမ်းနဲ့ဘလူးချစ်စတန်ဒေသတွေကိုလေကြောင်းကနေလက်တုံပြန်တိုက်ခိုက်ခဲ့တဲ့အတွက်ခလီ၄ဦးနဲ့အမျိုးသမီး၃ဦးပါဝင်အရသားတွေထိခိုက်တေဆုံးခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ကတော့အီရန်နိုင်ငံထဲမှာခိုလုံနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြစ်ခတ်တိုက်ခိုက်တာလို့ပြောပါတယ်။အီရန်ကတော့ဒီဆွဆွဲချက်ကိုအပြင်းထန်ညှင်းဆိုတာပါ။အင်္ဂါနေ့တုန်းကအီရန်ကပါကစ္စတန်ဘက်ကဘလူးချစ်စတန်ဒေသကိုလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေး၂ယောက်သေဆုံးခဲ့တာပါ။အီရန်ကတော့ပါကစ္စတန်နယ်စပ်မှာရှိတဲ့ဆူနီအကြမ်းဖက်အဖွဲ့ကိုပြစ်ခတ်တိုက်ခိုက်တာလို့ပြောပါတယ်။ပါကစ္စတန်နဲ့အီရန်နှစ်ဖက်စလုံးတင်းမာမှုတွေရှော့ချဖို့နဲ့နောက်ထပ်ပိုးပြီးတင်းမာမှုတွေတိုးအောင်မလုပ်ကြဖို့ညှော်နေကြောင်းလည်းတရုတ်နိုင်ငံရဲ့ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကတက်တဲ့ပရင်းနေမှာပြောပါတယ်။တချိန်ထဲမှာပဲအမေရိကန်အစိုးရအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့နောက်ထပ်တင်းမာမှုတွေတိုးအောင်မလုပ်ကြဘူးလဲမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောဆိုပါတယ်။နှစ်နိုင်ငံစလုံးဘလူးချစ်စတန်အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတယ်လို့ဘလူးချစ်စတန်လူခွင့်ရေးကောင်စီကတက်တဲ့ပရင်းနေမှာပြောဆိုတာပါ။
မြန်မာပြည်ရဲ့စနေနေ့မနေ့ကထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလအခြေအနေကိုကြည့်ရအောင်ပါနိုဝင်ဘာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ရှင်ပြိုင်နိုင်တဲ့အနေအထားကိုတွေ့နေရပါတယ်။ဒါပေမဲ့လည်းဒေါ်နယ်ထရမ့်အမှုရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သမ္မတလောင်းနှစ်ဦးရဲ့အသက်အရွယ်ကမဲဆန္ဒရှင်တွေကြားမှာအလိုမကျမေးခွန်းထုတ်စရာဖြစ်နေပါတယ်။တကယ်လို့များသမ္မတလောင်းတယောက်ယောက်ဆက်မပြန်ရတဲ့အနေအထားမဖြစ်မနေကြုံလာခဲ့ရင်ဒါမှမဟုတ်တောင်းဝန်မယူနိုင်တာမျိုးဖြစ်လာခဲ့ရင်ရှေ့ဆက်ဘာဒီဆက်လုပ်နိုင်မှာပါလေ VOA အင်ဗျူရောသတင်းတော့ပက်စီဝီတာဆူခွာဆာရာရဲ့သတင်းလှော်ကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပ
ါဆိုတော့ဒေါ်နယ်ထရမ့်ကယာဇဝမှု60ဒမှုနဲ့တရားစွဲဆိုခံထားပါလေအ ਨੇ ဆုံးယာဇဝမှုဒမှုလောက်ဒီနှစ်ထဲမှာပြည်သက်စစ်စစ်စီရင်တာခံရနိုင်တယ်လို့မျှော်လင့်ထားကြပါလေသမ္မတဂျိုးဘိုင်ဒန်ကတော့အသက်82နှစ်ရှိပါပြီသူ့ကျမ်းမာရေးကိုမေးခွန်းထုတ်နေကြပါလေဒေါ်နယ်ထရမ့်ကတော့89နှစ်အရွယ်ဆိုတော့သမ္မတဘိုင်ဒန်လောက်သူ့ကျမ်းမာရေးကိုအရေးတည်ယူပြောတာမျိုးတွေတော့မရှိသေးပါဘူးရွေးကောက်ပွဲမှာပြန်ပြီးအနိုင်ရဖို့သူကကြွေးကြော်နေပါလေ
အရေးကြီးဆုံးညကလာမယ့်နိုဝင်ဘာတိုင်းပြည်ကိုကျွန်တော်တို့လက်ထက်ရောက်အောင်ပြန်သိမ့်ပိုက်မယ့်နေ့ဖြစ်ပါတယ
်တကယ်လို့များသမ္မတလောင်းရှင်ပြိုင်မဲ့သူတွေတဲကတယောက်ယောက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်စုံမသွားလို့ဒါမှမဟုတ်တာဝန်မယူနိုင်တော့တာမျိုးတွေဖြစ်လာရင်ပါဖြစ်မလဲသက်ဆိုင်ရာပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမတိုင်ခင်ဖြစ်သွားရင်တော့တချို့ပြည်နယ်တွေကပါတီတွင်သမ္မတလောင်းပဏာမရွေးကောက်ပွဲကျင်းပမယ့်ရက်တွေကိုတတန်တူပြီးနောက်ထပ်ကုစလေလောင်းထပ်ရွေးတာမျိုးဖြစ်လာနိုင်ပါတယ်ပြည်နယ်လိုက်ပဏာမရွေးချယ်ပွဲတွေမှာအနိုင်ရတဲ့သူကိုသက်ဆိုင်ရာပါတီကနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်တင်သွင်းပါတယ် Republican Party ကနိုင်ငံလုံးဆိုင်ရာညီလာခံလာမယ့်ဇူလိုင်လမှာကျင်းပဖို့ရှိပြီးဒီမိုကရက်ပါတီကတော့အောက်တိုဘာလမှာကျင်းပမှာပါရှေ့ဆုံးကပြင်းနေတဲ့ကိုယ်စားလှယ်လောင်းကဆက်မပြိုင်တော့ဘူးလို့ဆုံးဖြတ်ပြီးထွက်မယ်ဘယ်သူမှအများစုနဲ့အနိုင်ရတာမျိုးမရှိဘူးဆိုရင်တော့ကိုယ်စားလှယ်တွေအနေနဲ့နောက်ထပ်တခြားတစ်ယောက်ကိုမဖြစ်မနေအစိုးပြုရပါလိမ့်မယ် American Enterprise Institute ကသူတည်သည် John Fordia က Sky ကဒီခုလိုပြောပါလေ
There will be a lot of freedom for those delegates to negotiate.
ကိုဇလဲရီအနေနဲ့စိစက်ညှိနှိုင်းမှုလွလွလဲ့လဲ့လှုပ်ဆောင်နိုင်တာတွေအများကြီးရှိပါတယ်။ပြိုင်တဲ့အထက်ကတရားရောက်ကိုယူမလား။ရွေးကောက်ပွဲမဝင်တဲ့တခြားတယောက်ကိုယူမလား။တမိုင်းမှာဒါကဖြစ်ခဲ့ပူပါတယ်။ဒါပေမဲ့ Republican ရော Democratic Party ရောဘယ်သူကိုအဆိုပြုမလဲဆုံးဖြတ်ဖို့ကပါတီညီလာခံအပေါ်မှာပဲမူတည်ပါတယ်
။ပါတီညီလာခံနိုင်ငံလုံးဆိုင်ရာညီလာခံပြီးမှသမ္မတလောင်းဖြစ်ရွေးထားတဲ့သူဆက်မပြိုင်နိုင်ဘူးဆိုရင်ပါတီအနေနဲ့နောက်ထပ်တစ်ကြိမ်ညီလာခံခေါ်ပြီးတခြားတစ်ယောက်ကိုအစားထိုးရွေးနိုင်ပါလေဒီနေရာမှာဒုသပ္ပတလောင်းကိုလိုလျောက်အစားထိုးရွေးမယ်ဆိုတာမျိုးအာမခံချက်မရှိပါဘူးရွေးကောက်ပွဲပြီးသွားလို့လွှတ်တော်ကအတိမပြုသေးခင်မှာဖြစ်ခဲ့ရင်လည်းအလားတူပါပဲ ဥပမာသမ္မတဂျိုးဘိုင်ဒန်ပြန်နိုင်ရတယ်ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကဒီမပြုသေးခင်မှာသူသမ္မတအဖြစ်ဆက်ပြီးတာဝန်မယူနိုင်တော့ဘူးဆိုတာမျိုးဖြစ်လာခဲ့ရင်သူသမ္မတဖြစ်တဲ့ကမလာဟဲရစ်ကသမ္မတနေရာကိုလိုလျောက်ရမယ်ဆိုတာမျိုးမဟုတ်ပါဘူးသမ္မတရွေးချယ်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲပြန်ကျင်းပပါလိမ့်မယ်တကယ်လို့သမ္မတရွေးချယ်ရေးအဖွဲ့ဂျာမတ်ဝမ် At
that point, the election would go to the House of
Representatives.
ဒုသမတာကသမတာဖြစ်ကျန်းသက်စာကျင်းစုရပါလိမ့်မယ်ဒီလိုဖြစ်နိုင်ခြေဘယ်လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်အထူးသဖြင့်သဘောတူညီချက်မရပဲအငင်းပွားတာမျိုးတွေရှိလာခဲ့မယ်ဆိုရင်တရားရုံးမှာဖြေရှင်းရတာရှုပ်ထွေးတာတွေလည်းဖြစ်လာနိုင်ပါတယ်၂၀၂၀ခုနှစ်ဇန်နဝါရီလ၆ရက်နေ့ကဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွှတ်တော်ဝင်ပြီးစီးနင်းခဲ့တာတွေကိုအမေရိကန်ပြည်ထောင်စုကမျက်
ကိုသိန်းနိုင်ဦးပြောပြသွားတာပါခင်ဗျာအခုတော့ဟူသီတဘုံနေနဲ့ဆိုင်တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ဒီရင်းမြေနိုင်ငံမှာဒဲကနေဟူသီတဘုံလက်နက်ကင်တွေရဲ့ထိန်းချုပ်နယ်မြေတွေကိုဗိုလ်တူးနေမှာအမေရိကန်စစ်တပ်ကဒုံးကျည်တွေနဲ့ထပ်မံပြီးတော့တိုက်ခိုက်ခဲ့ပါတယ်အေဒင်ပင်လယ်ကွင်းမှာရှိတဲ့ဒီအမေရိကန်ပုဂ္ဂလိကသင်္ဘောတစ်စင်းကိုဟူသီတဘုံတွေတိုက်ခိုက်လို့ထိခိုက်ပျက်စီးခဲ့ပြီးနောက်အမေရိကန်စစ်တပ်ကအခုလိုထပ်မံတိုက်ခိုက်တာပါအီရန်အစိုးရကြောရောင်းနောက်ခံပေးထားတဲ့ဟူသီတပ်ဖွဲ့ကိုနိုင်ငံတကာအကြမ်းဖက်အဖွဲ့စီးရင်နဲ့မှအမေရိကန်ကပြန်လည်ပြီးတော့ထယ်သွင်းလိုက်ပါတယ်ဒေသတွင်းအီရန်ရဲ့ရန်လိုမှုတိုးလာတဲ့အပေါ်စိုးရိမ်နေကြတဲ့အကြောင်း VOA သတင်းနောက်ခါရာဘတ်ပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြထားပါတယ
်နိုင်ငံတကာရေးချောင်းသွားလာမှုတွေကိုဟူသီလက်နက်ကိုင်တွေကပြီးခဲ့တဲ့နိုဝင်ဘာလလလောက်ကစပြီးအကြိမ်30လောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရကဟူသီအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းမှာပုံထုနေကထည့်သွင်းလိုက်ပါတယ
် If the Houthis cease the attacks we can certainly
ဟူသီတွေကတိုက်ခိုက်တာတွေရပ်မယ်ဆိုရင်ဒီလိုတတ်မှတ်တဲ့ဆုံးဖြတ်ချက်ကိုပြန်သုံးသပ်စဉ်းစားနိုင်ပါတယ်လို့မျိုးသားလူကြွေးကောင်စီပြောခွင့်ရဂျွန်ကာဘီပြောသွားတာပါဒါပေမဲ့မရက်ဘူးဆိုရင်တော့ရီးမြမာရှိတဲ့ဟူသီရေဒါစခန်းတွေဒုံးကျည်နဲ့ဒရုန်းတူလောင်ယုံတွေကိုအမေရိကန်နဲ့ဗြိတိန်တပ်တွေကဆက်ပြီးတော့တိုက်ခိုက်သွားမှာပါပင်ခွန်ပြောခွင့်ရဗိုလ်ချုပ်ဖတ်ရိုက်တာကအခုလိုပြောပါတယ
် The Houthis need to ask themselves how much of their capability do they want degraded
ဟူသီအဖွဲ့အနေနဲ့အခုလိုအနေရမြားပြီးတရားဝင်မှုမရှိတဲ့မစင်မချင်းတိုက်ခိုက်တာတွေလုပ်ပြီးသူတို့ရဲ့လောက်ရတွေကိုဘလောက်အထိအစစ်နှိမ်ကြခံအပြစ်စီးခံမလဲဆိုတာသူတို့ဟာသူတို့သိဖို့လိုပါတယ
်ဟူသီတွေကိုအခုလိုနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းစီးရင်မှသွင်းဖို့နောက်တောင်ကျနေသေးတယ်လို့ဒီမိုကရေစီကာကွယ်သူများဖောင်ဒေးရှင်း FTD ကဘာမန်ဘန်တယ်လီဘလူးကပြောပါတယ်သူတို့ကိုစီးရဲရထောက်ခံမှုပေးနေတဲ့အီရန်အတွက်လက်ဝေခံလုပ်နေတဲ့ဟူသီတွေကိုအခုချက်ပို့ပြီးတော့တောင်းမှပြင်းပြင်းထန်ထန်တုံ့ပြန်သင့်တယ်လို့လည်း Daily Blue ကပြောပါတယ
် This is a neo-colonial project the Islamic Republic is engaging in to establish
ဒါကအီရန် Islamic Republic ရဲ့ခေတ်သစ်ကိုလိုနီစီမံကိန်းတစ်ခုပါလက်ဝေခံတွေဖြန့်တားပြီးအတွေးခေါ်ယူဆပိုင်းမှာသူနဲ့ပြိုင်ဘက်ဖြစ်နေတဲ့ဂျူးနိုင်ငံတော်တည်ရှိမှုကိုဆန့်ကျင်ဖို့အရှိအလယ်ပိုင်းဒေသတွန်းပြဿနာတွေဖြစ်အောင်လုပ်နေတာပါ
ဂါဇာ၊လေဗနွန်၊ဆီးရီးယား၊အီရတ်နဲ့ယမန်စတဲ့အရှေ့လယ်ပိုင်းဒေသတချို့မှာအကြမ်းဖက်မှုတွေလုပ်နေတဲ့သူ့ရဲ့လက်ဝေခံတွေကိုအီရန်ကတရားမဝင်လက်နက်တွေပေးနေတာပါ။ဒီလထဲမှာပဲအမေရိကန်တပ်ဖွဲ့တွေကဆိုမာလီယာကမ်းလွန်မှာလေငယ်တစည်းကိုဝန်ရောက်စီးနှင်းရှာဖွေခဲ့တာမှာယမန်ကိုတည်ဆောင်သွားနေတဲ့အီရန်နိုင်ငံလို့အစစ်မြစ်စစ်လက်နက်ပစ္စည်းတွေသိမ်းဆည်းရမိခဲ့ပါတယ်။
Iran has this proxy strategy which aims to put distance between it and threat.
လက်ဝေခံတွေအသုံးချတဲ့မဟာဗျူဟာအီရန်မှာရှိပါတယ်။သူ့လက်ဝေခံတွေနဲ့ခက်လန်းလန်းနေပြပြီးချင်းချောက်မှုတွေနဲ့မတည်ငြိမ်မှုတွေဖြစ်အောင်ဖန်တီးပါတယ်။ဒုံးကျည်နည်းပညာပိုင်းဆိုင်တဲ့နိုင်ငံသစ်တစ်ခုအနေနဲ့အီရန်ဟာသူ့ကိုယ်သူကြွားလုံးထုတ်ရတာကိုလည်းအတော့ကိုကျင့်တဲ့နေပုံပါပဲ။
အီရန်အစိုးရဟာအီရန်နဲ့ပါကစ္စတန်နိုင်ငံတွေမှာလည်းဒီသတင်းပတ်ချင်းမှာပဲလူတွေသေချာရတဲ့အထိဒုံးကျည်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒ ီလိုရက်တွေကြောင့်ပဲအိန္ဒိယနိုင်ငံတွေကဒေါသထွက်ခဲ့ကြပြီးပါကစ္စတန်အစိုးရဆိုရင်အီရန်ဆိုင်ရာတန်မှတ်ကြီးကိုတိုင်းပြည်ကိုပြန်ခေါ်ရရှိခဲ့တယ်လို့အီရန်နိုင်ငံမြောက်ပိုင်းကခလူမျိုးစုဒေသမှာလည်းစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ရှင
်ချစ်ရတဲ့မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေပဲဖြစ်ပါတယ်အခုတော့အိန္ဒိယနိုင်ငံမှာအလုပ်ကံအခွင့်အလမ်းဘယ်လိုရှိသလဲဆိုတာကြည့်အောင်ပါအိန္ဒိယနိုင်ငံရဲ့စီးပွားရေးဟာအလျင်အမြန်ဖို့မျိုးတိုးတက်လာနေတယ်ဆိုပေမဲ့တိုင်းပြည်ရဲ့အလွန်များပြားတဲ့လူငယ်တွေအတွက်အလုပ်ကံလုံလောက်အောင်မဖန်တီးပေးနိုင်သေးပဲဖြစ်နေပါတယ်ကမ္ဘာလုံးဆိုင်ရာကုန်ထုတ်မှုလုပ်ငန်းတွေမှာအလုပ်ကံတွေဖန်တီးဖို့အိန္ဒိယအစိုးရကပြောနေပေမဲ့အလုပ်ကောင်းကောင်းရဖို့ကဘွဲ့ရလူငယ်တွေအတွက်အကြီးအမားဆုံးစိန်ခေါ်မှုဖြစ်နေတဲ့အကြောင်း VOA သတင်းတော့အန်ဂျနာဘတ်စရီချာပေးပို့တဲ့သတင်းကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
။နေပြည်တော်လည်းပွဲရတဲ့ရာဟုလ်စင်ကပုဂ္ဂလိကကုမ္ပဏီကနေလှုပ်ထွက်ပြီးကတည်းကအိန္ဒိယအစိုးရအလုပ်ရဖို့အတွက်ကိုအိန္ဒိယနိုင်ငံရဲ့ ICS ဆောင်ပွဲကိုဖြည့်ဆည်ဖို့အတွက်နယူးဒေလီမြို့မှာနှစ်နှစ်ကြာသင်တန်းတက်နေတာဖြစ်ပါတယ်
။ एक वो दिमाग में था कि एक बार गवर्नमेंट हो जाता है तो आप सिक्योर हो जाते
हो ။ကျွန်တော်အနေနဲ့အလုပ်အာမခံချက်ရှိခြင်းတဲ့အတွက်အစိုးရအလုပ်ကိုလိုချင်ပါတယ်။တကယ်လို့ရခဲ့ရင်ကျွန်တော်ဘဝလမ်းကြောင်းမှန်ပေါ်ရောက်သွားမှာဖြစ်ပါတယ်။
ကောမလူရဲ့အများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာတက္ကသိုလ်ကနေပုံမှန်ဘွဲ့ရလာသူတွေနဲ့မဟာဘွဲ့ရတဲ့သူထောင်ပေါင်းများစွာဟာပြိုင်ဆိုင်မှုအရန်များတဲ့ ICS ဆောင်ပွဲကိုဖြည့်ဆည်းနိုင်ဖို့အတွက်တနက်နေ့နဲ့ချီပြီးတော့တက်နေကြတာဖြစ်ပါတယ်။ဒါမဲ့လည်းအခွင့်အလမ်းကနေပါလုံပြီးတော့ဝင်ဖြည့်တဲ့သူတွေတဲကအောင်တဲ့သူကတိရခိုင်နှုံးရဲ့လေးပုံတစ်ပုံအောက်မှာပဲရှိပါတယ်။ဒါမဲ့လည်းလစာကောင်းတဲ့အလုပ်ကရှားပါတာကြောင့်အတော်များများကဒါကိုဝင်ဖြည့်နေကြတာဖြစ်ပါတယ်။အဂတ်ပါရောဟာစီးပွားရေးနဲ့ဘွဲရပြီးတဲ့နောက်တလကိုဒေါ်လာ100ပဲရတဲ့စည်ရင်းကိုင်အလုပ်ကိုမကြိုက်တဲ့အတွက်အစိုးရအလုပ်ကိုလိုချင်နေပါတယ်
။မင်းက private sector မှာ जाता तो वहां इतना अच्छा वो
ပုဂ္ဂလိကလုပ်ငန်းတွေမှာတော့ကျွန်တော်အနေနဲ့လစာနဲ့အကျိုးခံစားခွင့်ကောင်းကောင်းမရနိုင်ပါဘူး
။အိန္ဒိယနိုင်ငံလူဦးရေ 1.4 ဘီလီယံရဲ့ထပ်ဝက်လောက်နီးနီးဟာအသက်25နှစ်ယောက်တွေဖြစ်ကြပါတယ်။ဘာဒွာနဲ့စင်းတို့လိုမျိုးချေးလက်ဒေသကလူငယ်တွေအများပြားဟာတက္ကသိုလ်ကနေဘွဲရပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာနေတာနဲ့အမျှမျိုးကြီးတွေကိုပြောင်းလာဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့အစိုးရစီမံမှတ်ပုံတင်ထားတဲ့စီးပွားရေးလုပ်ငန်းတွေကအလုပ်ကိုင်အားလုံးရဲ့800ကိုင်လုံးပဲရှိတာဖြစ်ပါတယ်။အိန္ဒိယအစိုးရကအလုပ်ကိုင်တွေပို့ပြီးဖန်တီးနိုင်အောင်နိုင်ငံတကာကလုပ်ငန်းတွေကိုဆွဲဆောင်နေပေမဲ့အလုပ်ကိုင်ခွန်လန်းတွေကတော့လူအချက်ကိုလိုက်မမီပဲဖြစ်နေပါတယ်
။ Now you see the organized sector.is highly mechanized and automated
so ya siwa ma poun tin thar de siwa yi lo ngan ni company re ya aku ka ma lu re sa lu lyaw thong ju nai ne sat yan tia re ko mya pya ne ai lo khaw de nyan yi tu ni pinya re ko to pi lo thong la ni da chaung alauk kai ni phan di me sa alauk kai ni ko shot cha la ni ba de tha chaung da kha tia ma lo da wo alauk kai tit di me phan di de siwa yi ji thwa bu lo khaw ba de
တက္ကသိုလ်ကနေဘွဲ့ရပြီးအလုံးမရှိတဲ့သူပမာဏ 13.4 ခိုင်နှုန်းဆိုတာတနိုင်ငံလုံးအလုံးလက်မဲ့ပမာဏ 3.2 ခိုင်နှုန်းနဲ့ရှင်ရင်အလုံးကိုများနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီးခတ်လာနေချိန်မှာပဲပြည်သူတွေအနေနဲ့ကတော့နိုင်ငံရေးပါတီတွေကပေးမယ်လို့ကမ်းလှမ်းတဲ့လူမှုဖူလုံရဲ့အစီအစဉ်တွေကိုမလိုချင်ပဲအလုံးကိုင်းပဲလိုချင်ကြတယ်လို့တက်ကြွလှူရှားသူ Pravin Kashi ကပြောပါတယ်။သူကတော့မဲတမဲအလုံးတစ်ခုဆိုတဲ့လူမှုလှူရှားမှုကိုစတင်လိုက်ပါတယ်။
कोई किसी तरह की गारंटी नहीं चाहिए किसी ना बिजली पानी ये सारे
ये मीने ये खारे को ख्वेर ने अखा में पी में सोरे आमा खान चेट တွေကျွန်တော်တို့မလို့ချင်ပါဘူးကျွန်တော်တို့အလုပ်ရှိတယ်ဆိုရင်ကျွန်တော်တို့အစားအသောက်ကိုကျွန်တော်တို့ဝယ်နိုင်တယ်လို့ရေဘူးမီဘူးစတဲ့အသုံးစရိတ်တွေကိုလည်းခုပသာကိုပေးနိုင်ပါတယ
်အိန္ဒိယနိုင်ငံရဲ့လူငယ်ဥယျာဉ်ပမာဏများတာကြောင့်ဒါကိုသေချာစီမံခန့်ခွဲနိုင်ရင်အခွင့်အလမ်းကောင်းတွေရှိတယ်လို့စီးပွားရေးပညာရှင်အရွန်ကူမာကပြောပါတယ
် What we need to do is make the youth very productive.give them good quality education
so ကျွန်တော်တို့အနေနဲ့လူငယ်တွေကိုအလွန်ကြိုးစီအောင်လုပ်ဖို့လိုပါတယ်သူတို့ကောင်းမွန်တဲ့ပညာရေးကိုပေးမယ်ဆိုရင်သူတို့အနေနဲ့လောက်ကန်ဒီဖန်တီးပြီးတီထွင်ဖန်တီးနိုင်စွမ်းတွေလည်းရှိလာမှာပါအဲ့လိုမဟုတ်ဘူးဆိုရင်တော့ဘေးဒုက္ခတွေဖြစ်လာနိုင်ပါတယ
်အဲ့လိုအခြေအနေတွေကိုလည်းဖွဲ့ရလူငယ်တွေကရှောင်လွှဲကျင်နေကြတာပါ
kitna bhi lagana pade mujhe
final အချိန်ဘလောက်ပဲကြာကြပါတစ်နှစ်ဖြစ်ဖြစ်နှစ်နှစ်ဖြစ်ဖြစ်သုံးနှစ်ဖြစ်ဖြစ်ကျွန်တော်အနေနဲ့အစိုးရအလုပ်ကိုပဲလိုချင်ပါတယ
်အဲ့တော့လည်းပြိုင်ဆိုင်မှုကကြီးမားလွန်ပါတယ်
एक दिन दो दिन अगर हम बीच में ब्रेक ले लेते हैं उसके बाद अगर स्टार्ट करते हैं तो आसपास दिखता है कि
जमा အနေနဲ့တရက်နှစ်ရက်လောက်နားလိုက်တယ်ဆိုရင်ပဲကျမသူများနောက်မှာကျန်ခဲ့ပြီလို့ခံစားရပါတယ်။စာမွေးပွဲတွေဖြီးလို့အမှတ်တွေကောင်းနေရင်လည်းကျမတို့အလုပ်မရပါဘူး
။အိန္ဒိယနိုင်ငံရဲ့အလုပ်လုပ်နိုင်တဲ့လူဦးရေဟာလာမယ့်10စုနှစ်မှာ1ဘီလီယံထိရှိလာမှာဖြစ်တာကြောင့်အလုပ်ကိုင်ဖန်တီးရေးကအိန္ဒိယနိုင်ငံရဲ့အကြီးအမားဆုံးစိန်ခေါ်မှုပဲဖြစ်ပါတယ်ခင်ဗျာ။
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bamiset@news.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA American ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းတွေကိုသတင်းပေးဖို့တို့လဲဆိုရင်တော့ကျွန်တော်စီကိုစာရေးသားမှာ email လစ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ထီးကြိုင်မြို့တိုက်ပွဲအတွင်းအင်ဂျီ80ရာခိုင်နှုန်းလောက်မီးရှို့ခံရတဲ့အကြောင်းကိုတင်ပြပါမယ်။စကိုင်းတိုင်းထီးကြိုင်မြို့သိန်းတိုက်ပွဲ2လကျော်ကာလအတွင်းထီးကြိုင်မြို့တွင်းကနေအိမ်80ရာခိုင်နှုန်းလောက်မီးရှို့ဖျက်ဆီးခံရပြီးထီးကြိုင်မြို့အနီးကကျေးရွာတွေကိုစစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ30နီးပါးတိစုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်သတင်းပေးပို့ချက်ကိုအခြေခံပြီးတော့နန်းလောင်ကတင်ပြမှာပ
ါထီးကျိုင်းမြို့မှာအခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီရက်ပိုင်းအတွင်းမှာစစ်ကောင်စီဘက်ကတိုက်ခိုက်မှုတွေကြောင့်တော်လိုင်းရင်ပူပေါင်းတပ်ဖွဲ့ဘက်ကအနေငယ်နောက်ဆုတ်ခဲ့ရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်
အော်မမေရလောက်ခရရောပြန်စားဖြစ်တာပေါ့ဖြစ်တာရောဖြစ်တယ်ကြတဲ့အင်းနဲ့အဲ့လိုအတင်းနဲ့ငါပြသွားလိုက်နားသွားလိုက်ပုံအရင်ဖြစ်နေတယ်မင်းမင်းတို့အရင်ကတည်းကအတိုင်းတို့ရှိနေနေတိုးလာနိုင်တဲ့အနေထားရှိရပါဘူးဗျာအဲ့ဒါတော့ဟုတ်ပါတယ်စိတ်သာပြရမရှိရပါဘူးဟိုတားအနာကြီးဆုတ်သွားတယ်မဟုတ်ဘူးဗျာ
ဇန်နဝါရီလ18ရက်နေ့နဲ့17ရက်နေ့တွေမှာတော့စစ်ကောင်စီဘက်ကထီးကျိုင်းမြို့ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာမရှိဘူးလို့ဒေသခံတွေကပြောပါတယ်ထီးကျိုင်းမြို့မှာမြို့သိမ်းတိုက်ပွဲစပစ်ချိန်နိုဝင်ဘာ10ရက်နေ့ကစပြီးတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမြို့ရင်းမှာတိုက်ပွဲဖြစ်တဲ့အခြေအနေတွေကြောင့်ထီးကျိုင်းမြို့ရင်းပိတ်ကျန်ခဲ့တဲ့ဒေသခံတချို့ထိခိုက်ဒေဆုံးတာတွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကလူသားတိုင်းအဖြစ်အသုံးပြုဖို့ဖန်ဆီးထားတာမျိုးတွေလည်းရှိနိုင်ပြီးမြို့ရင်းမှာအရသာဒေဆုံးမှုအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတော့တော်လိုင်းရင်ပူပေါင်းတပ်တွေဘက်ကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်ကျေးရွာတွေဖက်မှာတော့စစ်ကောင်စီကလေးချောင်းကနေပြစ်ခတ်တက်ခတ်မှုကြောင့်နလကျော်ကာလအတွင်းအရသာဒေသခံ30နီးပါးတိစုံခဲ့ရတယ်လို့ပြောပါတယ်
။မရှောင်မဲကျန်ခဲ့တဲ့အချို့ရှိတယ်လို့စစ်ကောင်စီကလူတိုင်းအဖြစ်ခေါ်တာခံရတဲ့လူတွေရှိတယ်လေ။အဲ့ဒါအရေးအမိထားကြတော့ဘယ်လောက်ရှိတယ်ကျွန်တော်တို့မသိနိုင်ဘူးပေါ့။ဟုတ်ပါ။ညော်ရကြတော့ဟုတ်တယ်ကြီး။တိုက်ပွဲကြောင့်မဟုတ်ဘူးကြီး။ဒီတိုင်းတပ်ဖွဲ့ရှိရဆိုတဲ့တဲ့င်းအနေနဲ့ကျေးရမျိုးပါ။ဟုတ်ကဲ့ညိုရဲဒီတုံးမှုအမိထားတော့ကျွန်တော်မသိနိုင်ဘူး။ညိုရဲဘာလို့ဒီ20ကီလိုမီတာကာလဆိုတော့ဒါကောင်နေတာမရှိဘူး။ဒီမှာတော့လေကြောင်းကြောင်းဇာတ်တုံးတွေနေပါတော့ရှိပါဗျာ
။ထီးကျိုင်မြို့ပေါ်ကအရက်ွက်6ခုကနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတာ။ဘုံကျဲတက်ခိုက်တာတွေကြောင့်မြို့ပေါ်ရဲ့80ရာခိုင်နှုန်းလောက်ကမီးလောင်ပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ
်။မြို့ရဲ့80ရာခိုင်နှုန်းကတော့ရှုခံရတာပါဗျာ။ဒီအရမ်းရှိရမှာလည်းရှုခိုင်းရတာမျိုးရှိရလိမ့်ရင်ကြောင်းလောင်ပြီးတော့ပြတာလည်းရှိရပေါ့အများဆုံးကတော့ရှုခိုင်းရတယ်ပေါ့ဟုတ်တယ
်ထီးကျိုင်းမြို့ကို2023နိုဝင်ဘာ10ရက်နေ့ကစပြီးတော့တော်လိုင်းရေပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ KIA AA PDF ABSDF နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတာဖြစ်ပါတယ်လက်ရှိမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတက်ခဲ့တာရနဲ့လက်နေအင်အားလူအင်အားထပ်တိုးဖြည့်တင်ထားပြီးတော့မြို့ပေါ်နေရာတချို့ကိုပြန်လည်နေရာယူနေတယ်လို့ဒေသတော်လိုင်းရေးရဲဘော်တွေကပြောပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အရင်ဆုံးတော့ဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှမ်းလန်းနဲ့ကင်တပ်ဖွဲ့နှစ်ဖွဲ့အပြစ်ခတ်ရစဲကြောင်မကြသေးမီကကြေညာတာဟာရှမ်းပြည်နယ်အခြေအနေကိုပြောင်းလဲစေနိုင်ကြောင်းဦးအောင်ခင်းကတင်ပြထားပါတယ်ခင်ဗျာ
ရှမ်းလန်းနဲ့ကင်တပ်ဖွဲ့နှစ်ဖွဲ့ကအပြစ်ခတ်ရစဲကြောင်လွန်ခဲ့တဲ့နိုဝင်ဘာ29ရက်နေ့ကပူးတွဲကြေညာတာကိုရှမ်းအရက်ဖက်အဖွဲ့အစည်း28ဖွဲ့ကချက်ချင်းထောက်ခံကြိုဆိုကြပါတယ် SSPP ရှမ်းပြည်တွတ်တရေးတပ်နဲ့ RCSS ရှမ်းပြည်ထူထောင်ရေးတပ်တို့အပြည့်အခတ်ရက်စဲဖို့သဘောတူကြတာကို Federal စနစ်တည်ထောင်ရေးရဲ့အခြေခံအဖြစ်ရှမ်းလူထုကယူဆပါတယ် SSPP ရှမ်းပြည်တွတ်တရေးတပ်ဟာဝတ်တပ်ဖွဲ့ရဲ့မဟာမိတ်ဖြစ်ပြီး RCSS ရှမ်းပြည်ထူထောင်ရေးတပ်ကတော့ဝတ်တပ်ရဲ့ပြိုင်ဘက်ဖြစ်တာမူဝတ်တပ်ဖွဲ့ပါဝင်နိုင်မဲ့အလားအလာတွေကိုလည်းစိတ်ဝင်စားလာကြပါတယ်ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာဝတ်တပ်ကချင်တပ်ကိုကန်တပ်မိုင်းလာတပ်တန်အန်းတပ်ရခိုင်တပ်နဲ့ရှမ်းပြည်တွတ်တရေးတပ်စတဲ့တပ်ဖွဲ့9ဖွဲ့ပါဝင်ပြီး2019ဧပြီလဝါမျိုးတော်ပန်ခန်းခေါ်ပန်းစားမှာတည်ထောင်ပါတယ်ဒီထဲမှာကိုကန်တအားရခိုင်နဲ့ကချင်တက်ကလာစစ်ကောင်စီကိုတိုက်နေတာဖြစ်ပါလေတတ52နှစ်ရှိတဲ့ SSPP ရှမ်းပြည်တိုးတက်ရေးတပ်ကတော့ RCS ရှမ်းပြည်လူထောင်ရေးတပ်နဲ့တိုက်ခိုက်တဲ့အစီရင်လာတာရှိပါတယ
်ညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးကိုအားမပေးဘူးလို့ SSPP ရှမ်းပြည်တိုးတက်ရေးတပ်ကဆိုပါတယ်တော်လန်နေတဲ့အဖွဲ့အစည်းတွေမှာရီမှန်းချက်ကွဲပြားကြပြီးPDF တွေစီးလုံးညညမှုမရှိသေးတာကြောင့်စောင့်ကြည့်တဲ့အဆင့်မှာရှိတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလက DVB နဲ့တွေ့ဆုံမေးမြန်းကမ်းမှာ SSPP ဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်ပြဿနာကိုတွေ့ဆုံဆွေးနွေးပြီးဖြေရှင်းသင့်တယ်လို့ဗိုလ်မှူးကြီးဆိုင်းစုကဆိုပါတယ်ဒါပေမဲ့တရုတ်လိုအင်အားကြီးမားတဲ့နိုင်ငံကပါဝင်ဖြေရှင်းမှသာငြိမ်းချမ်းရေးတည်ဆောက်နိုင်မယ်လို့လည်းဆိုပါတယ်စကားစအပါဝင်အင်အားစုအလုံးတရုတ်နဲ့မကင်းတာကြောင့်တရုတ်မပါရင်ကိစ္စမပြီးဘူးလို့လဲဗိုလ်မှူးကြီးဆိုင်းစုကသုံးသပ်ပါတယ်။ရှမ်းပြည်တိုးတက်ရေးတပ်ဟာ2020ခုနှစ်မှာတန်အန်းတပ်နဲ့ပေါင်းပြီးရှမ်းထူထောင်ရေးတပ်ကိုတိုက်ခိုက်ခဲ့ပြီးမှတန်အန်းရဲ့လက်ရှိစစ်ဆင်ရေးကိုအားမပေးဘူးလို့ပြောတာဟာစဉ်းစားစရာဖြစ်ပါတယ
်။ရှမ်းပြည်ထူထောင်ရေးတပ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကတော့2020ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးအကြက်တဲကိုနိုင်ငံရေးနည်းနဲ့မဖြေရှင်းတဲ့အတွက် NCA အပြည့်အစုံချုပ်ရပ်တန့်သွားလို့ဆက်လက်ပြီးကြိုးပမ်းနေစေဖြစ်တယ်လို့ဆိုပါတယ်။စီရေးပဋိပက္ခကြောင့်ဆိုးဝါးလာတဲ့အခြေအနေကိုပုံမှန်မဆိုးဝါးစေဖို့ဝန်ဝန်းအပြေရှာမဲ့အခြေရောက်နေပြီလို့ဆိုပါတယ်။အမျိုးသားပြန်လည်သိမြင်ရေးကိုမဖြစ်မနေအကောင့်ထည့်ဖွဲ့ရမဲ့အခြေရောက်နေပြီလို့ဗိုလ်ချုပ်ကြီးရောစစ်ပြောတာဟာ NLD ပါတီရဲ့မူဝါဒဟောင်းကိုပြန်လေကျင့်သုံးဖို့တိုက်တွန်းသလိုဖြစ်နေပါတယ
် RCSS ရှမ်းပြည်ထူထောင်ရေးတပ်ကို SSPB ရှမ်းပြည်တိုးတက်ရေးတပ်နဲ့ပူးပေါင်းဖို့1996မှာရွှေစစ်ကကမ်းလှမ်းခဲ့ဘူးတယ်လို့ရှမ်းသူတေသည်ခွန်စေးလုံကဆိုပါတယ်ဒါပေမဲ့ဘာတွေသဘောတူခဲ့တယ်ဆိုတာကိုတော့မသိရပါဘူးဒီတော့အတွင်းကွန်ဟင်းနဲ့မိုင်းပန်မြို့နယ်တွေမှာစစ်တပ်ကဖျက်လေးပြစစ်စင်ရင်လို့လို့ဒေသခံ3သိန်းကျော်စစ်ပီးဒုက္ခတွေဖြစ်သွားပါတယ်1999မှာမြောက်ပိုင်းနဲ့တောင်ပိုင်းဆိုပြီးရှမ်းတပ်ဖွဲ့နှစ်ဖွဲ့အထင်ရှားပေါ်ထွက်လာပါတယ်။ဦးသိန်းစင်အစိုးရက2015မှာ NCA အပြည့်ရစာချုပ်လုပ်တဲ့အခါဗိုလ်ချုပ်ရွက်စစ်ရဲ့ရှမ်းထူထောင်ရေးတပ်ကလက်မှတ်ထိုးတဲ့အတွက်ရှမ်းပြည်နယ်မှာစီယုံရေးဆင်းခွင့်ရရှိသွားသလိုဖြစ်သွားပါတယ်။ဗိုလ်ရွက်စစ်ရဲ့အဖွဲ့ကိုထောက်ခံသူမြောက်ပိုင်းမှာလည်းရှိတာမို့ကြောင်မဲတီဘောနမ်တူတီဗိုလ်ရွက်စစ်တပ်ဖွဲ့တွေနေချဲ့လာနိုင်တဲ့အတွက် SSPB တပ်နဲ့ရောတန်အန်းတန်းနဲ့ပါထိတ်တိုက်တွေ့လာပါတယ်
ရှမ်းတုတ်ရေးတပ်ဟာတာအာကချင်းကိုကဝနဲ့ရခိုင်တပ်ဖွဲ့တွေနဲ့မဟာမိတ်ဖြစ်နေတာကြာပါပြီ။တန်ရမျိုးနယ်ကရှမ်းတုတ်ရေးတပ်ရင်းတစ်ခုမှာဝတ်တက်ခွဲရှိပါတယ်။တန်အာနဲ့ရှမ်းတုတ်ရေးတပ်ဟာနမတူမှာအတူတကွစခန်းချကြတာမို့ဗိုလ်ချုပ်ရွှေစစ်စစ်တပ်နဲ့တိုက်ပွဲဖြစ်တဲ့အခါရှမ်းတုတ်ရေးတပ်ဟာတန်အာဘက်ကတိုက်ပေးရပါလေ။နောက်ဆုံးဗိုလ်ရွှေစစ်ရဲ့တပ်တွေရှမ်းပြည်မြောက်ပိုင်းကစုပေးရတဲ့အခြေအနေရောက်သွားပါလေ။SSBB ရှမ်းပြည်စစ်တပ်ရဲ့တပ်နဲ့ဗိုလ်ရွှေစစ်ရဲ့ RCSS ရှမ်းထူထောင်ရေးတပ်ဟာမိတ်ဆွေဘဝကရန်သူတွေဖြစ်လာကြတာပါဗိုလ်ရွှေစစ်ဟာ NCA နိုင်ငံလုံးဆိုင်ရာအပြည့်အစုံချုပ်ကိုလက်မှတ်ထိုးပြီးရှမ်းတုတ်ရေးတပ်ကတော့စစ်အစိုးရနဲ့သာအပြည့်ရထားသူဖြစ်ပါတယ်ရှမ်းတပ်ဖွဲ့နှစ်ဖွဲ့စလုံးဟာခေလမ်းအခြေဆိုင်အစိုးရစစ်ဌာနချုပ်နဲ့လည်းအဆက်အသွယ်ရှိကြပါတယ် SSBB ရှမ်းတုတ်ရေးတပ်ရဲ့ဌာနချုပ်ရှိရာကျေးတိမျိုးနဲ့ဝမ်ဟိုင်းမှာရက်စစ်တအားလိုင်းဖွင့်ပွဲကျင်းပတာကိုစစ်ကောင်စီခန့်ပြည်နယ်ဝန်ကြီးနဲ့အလဲပိုင်းတိုင်းတိုင်းမူတက်ရောက်တာကိုကြည့်ရင်စစ်ကောင်စီနဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဟာဆက်ဆံရေးမှာအမြဲတမ်းအတက်အကျရှိနေတာထင်ရှားပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့မှတ်ဉာဏ်ရော့တဲ့ယောဂအန်တွေကိုဘယ်လိုရှော့ချမလဲဆိုတာကိုပြောပြထားပါတယ်မှတ်ဉာဏ်ကြယောဂဖြစ်နိုင်မဲ့အန်ဒီရဲ့နဲအောင်စားတော့နေထိုင်ပုံကစပြီးလက်တွေ့စားလုပ်သင့်တာတွေရှိတယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုနေပါတယ်သူငယ်ပြန်လာမှတ်ဉာဏ်ကြယောဂဖြစ်ဖို့အန်ဒီရဲ့နဲရအောင်ဘယ်လိုနေထိုင်စားတော့သင့်မှန်းလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာကဒီစေယုံကြီးကအထူးကုသမတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့သမတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာလို့စေပညာရခေါ်တဲ့မှတ်ဉာဏ်ချမိတ်တဲ့သင်ငယ်ပြန်ယောဂါနဲ့ပတ်သက်ပြီးတော့ဟိုတစ်ခါဒီနိုဝင်ဘာလာဇန်းလောက်တုန်းကဆွေးနေတာမှာချီရောက်တဲ့စိတ်မပေါ်သေးချိန်ပေါ့နော်ဖြစ်ဖို့အန်ဒီရဲ့နေအောင်သွေးတူစီဂျူသွေးရဲ့အစီများတာနဲ့အဝလွန်တာတွေကာကွယ်ဖို့အပြင်အရက်ဆေးလိပ်ရှောင်ဖို့နဲ့အိပ်စက်မှုပြဿနာမရှိအောင်လုပ်ဖို့ကိုပြောပြီးမှအခုတစ်ခါတော့ဆရာရင်နောက်ထပ်အဓိကလက်တွေ့စလုပ်တင်တာတွေကိုအဓိကပြောမှာမို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာရေ
ဟုတ်ကဲ့ကျွန်တော်ဒီအစားအသောက်နဲ့ဒီလှုပ်ရှားမှုကတော့ကျွန်တော်ထင်တယ်အဓိကလိုမျိုးတကယ်ကျွန်တော်တို့ပြောနေတာအများကြီးဖြစ်သွားပြီဒါပေမဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်အမေပေါ့လေအားလုံးဆရာရေအများကြီးပဲဒါပေမဲ့ကျွန်တော်ဘယ်အစားမလဲဆိုတော့ကျွန်တော်အနေနဲ့ပြောချင်တာဒီအစားအသောက်နဲ့ဒီလှုပ်ရှားမှုအဲ့လောက်ကိုကျွန်တော်တို့စပြီးပြောင်းလဲပေးနိုင်မယ်ဆိုရင်တော့အကျိုးအရှိဆုံးပါပဲဆိုတော့အစားအသောက်ဆိုတာဥမာဆိုပါစို့ကျွန်တော်ဗမာမျိုးတွေကဒီချမင်းရံစားတယ်ချမင်းရံကြိုက်တယ်ဒါတွေကကာဘိုဟိုက်ဒရိတ်တွေပေါ့နော်ကစီကြိုက်တွေပေါ့ကစီကြိုက်တွေမြင်သာစားတဲ့အခါကျဥမာအဖြစ်ပေါ့နော်ကျွန်တော်လည်းငယ်တော့ကဆိုရင်ချမင်းသုံးနံစားတာမျိုးပေါ့အဲ့လိုမျိုးစားရတဲ့အခါကျတော့ကျွန်တော်ဗမာပြည်မှာဒီဆိုရင်လည်းလူတွေကဝါလို့လှလို့ပါလားပေါ့နော်စားနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်ကဂုဏ်ယူကြတာပေါ့ဒါပေမဲ့ဟုတ်ပါတယ်စားပြီးမဝရင်တော့အကြောင်းမဟုတ်ပါဘူးဒါပေမဲ့အမှုတနည်းချမင်းသုံးနံစားပြီးတော့အကြောင်းမှလည်းအစာသေးစားရစားတဲ့အခါကျတော့ရှင်းရဒီဟိုကတဖြည်းလူကဝါလာတာပေါ့နော်မနောဝါတယ်ဆိုသုံးယူစရာမဟုတ်ပါဘူးကျွန်တော်ကျမ်းမာရေးပြန်ချွတ်တော့ကြည့်ရင်တော့အဲ့ဒီအဲ့တော့ဒီဝါလာအကြောင်းမလို့ဥနာပြလို့ပေါ့ဝါတဲ့လူတွေမှာသွေးတိုးလည်းဖြစ်လာတယ်ဒီစကောလည်းချောရည်တက်လာတယ်စီဂျိုလည်းလိုက်လာတော့မယ်ဆိုတော့ဒါမလို့ဒီအစာအသောက်ကိုစင်ကျင်မယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီနောက်လှုပ်ရှားမှုနဲ့ပတ်သက်လို့ရောဆရာဘယ်လိုအကြံပြုချင်လဲ
အစားအသောက်စင်ကျင်ဇုံတစ်ခုရနေမဟုတ်ဘူးကျွန်တော်တို့ဒီလှုပ်ရှားမှု exercise တွေဟာမျိုးလုပ်ပေးနိုင်မယ်ဆိုရင်တော့အဲ့ဒီအများကြီးအကျိုးရှိပါတယ်ဥပမာဖြင့် exercise ကကျွန်တော်ဒီလှုပ်ရှားမှုလုပ်ပေးနေတဲ့လက်ရှိငန်းလုပ်ပေးကြရတဲ့လူတွေမှာသွေးတို့ယောဂမဖြစ်အောင်လို့သူတို့ကောင်းဝင်နိုင်ပါတယ်ဒါမလို့ပုံမှန်ဒီလက်ရှိငန်းလုပ်တဲ့လူတွေကသွေးတို့ယောဂချိုးတဲ့သူတို့အခွင့်အရေးပုံငဲသွားတာပေါ့နော်ဆိုတော့ even သွေးတို့ယောဂဖြစ်ပြတဲ့လူတွေမှာတော့မှလက်ရှိငန်းမှန်မှန်လုပ်မယ်ဆိုရင်သူတို့ဒီသွေးချိုးကျွေးပေါင်ခြင်းကိုထိမှုအတွက်မှာတော့ဆင်းတဲ့ဒီကျွေးပေါင်ခြင်းနဲ့အဲဒီလှုပ်ရှား၄ချိန်ခန့်လုပ်ရတဲ့လူတွေမှာဒီကျွေးပေါင်ခြင်းကိုထိမှုအတွက်ကသူတို့တွေကပို့ပြီးတော့
ပိုလွှဲပါတယ်ပေါ့နော်ဆိုတော့ဒါမှမဟုတ်အဲဒီအစားတောင့်စင်နေပြီးတော့ကလေးချင်းကမှန်မှန်လုပ်ပေးမယ်လုပ်ပေးနိုင်မယ်ဆိုရင်တော့မှကျွန်တော်အကျိုးရတော်တော်များနေပါပြီဘာလို့ဆိုဒီမှန်ညာယောဂကာကိုရေးအတွက်သာမဟုတ်ဘူးနှလုံးယောဂရောတခြားသွေးကြောကျင်းတဲ့ယောဂတွေပတ်သမျှတခြားစိတ်ကြုံသွေးလို့တွေကိုပါအကျိုးရှိတယ်ကြောင့်မလို့ကျွန်တော်တို့အားသာမလို့ဒီအစားတောင့်နဲ့နေချင်းကတော့ကျွန်တော်ဖြစ်ပါတယ်အဓိကအကျဆုံးပါပဲ
ဟုတ်ကဲ့ဆရာ။နောက်လည်းကျွန်တော်အသေးစိတ်ကပ်ပြီးတော့ပြောတာပါဆရာ။ဒီနေရာမှာဒီအန်ဒီရဲ့ရှိတဲ့ factor မှာနောက်တစ်ခုကတော့အသက်ကြီးလာချိန်မှာဖြစ်တာများတာပေါ့နော်။ဒါကတော့အသက်အရွယ်ကိုကြောင်းလို့မရဘူး။ကာကွယ်လို့တော့မရဘူးပေါ့ဆရာ။ဒါပေမဲ့ဒီမိသားစုရာဇဝင်ရှိထားတဲ့သူတွေမျိုးဆိုရင်ရော
မိသားစုရာဇဝင်ရှိတဲ့လူတွေမှာကျွန်တော်ငငယ်ရွယ်နဲ့မှန်းညံရောတဲ့ရောကဖြစ်တဲ့လူတွေမှာကျွန်တော်ဒီသူဖြစ်တဲ့ဂျန်နက်ဂျင်းပေါ့နော်။ကျွန်တော်ဒီgene ne patte de cho gene the specific genes ba na ai am your gene cha mo lo phit de
okay myo yu visa ba sia na
myo yu visa okay visa cha mo lo phit de ha di manyan yon ne yoga de shi ba de cha mo lo u ma so so at ko a myo de ma ngeng yue so u ma at 40 50 ne manyan yon ne yoga phit la bi so yin no chano lo di gene ko di visa phit de di visa cha phit de မဉ္ဇဉ်ရောင်းနေတဲ့ယောဂါကိုကျွန်တော်တို့ဟိုအဲ့အတွက်ကိုကျွန်တော်စစ်ပူစရာပေါ့နော်အဲ့ခါကျရင်တော့အဲ့ဒီဗီဇအတွက်ဆက်ဟိုဆေးဆက်တဲ့ဟာတွေရှိပါတယ်အဲ့ဒီဆေးဆက်ပြီးတော့အဲ့ဒီဗီဇကြောင့်ဖြစ်တဲ့အဲ့ဗီဇကိုကျွန်တော်တွေ့မယ်ဆိုရင်တော့ကြိုပြီးတော့ဒီပပယ်လိုကြိုတင်ပြင်ဆင်လို့ရတာပေါ့ဒီငင်းကားညမဉ္ဇဉ်ငါ့ရဲ့အဖေမှာအသက်40 50နဲ့မှန်ညံနေတယ်အဲ့ဒါလည်းဗီဇကြောင့်မျိုးဖြစ်တဲ့မှန်ညံရောင်းနေတဲ့ယောဂါဆိုရင်တော့စောစောစီးရဲကနေပြီးတော့မှအဲ့ဒီနှစ်ဘက်ဘောဒီအခွင့်အရေးရောအောင်ရောင်းသွားနိုင်တဲ့နည်းနည်းတွေကိုစာပြီးတော့လုပ်လို့ရတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီအနေရရှိတာတွေပေါ့နော်ဟိုရှော့ချနိုင်ဖို့အတွက်မှာအဓိကအရေးကြီးဆုံးခုနကဆရာပြောတဲ့ဒီအစားအသောက်နဲ့စာလာကနောက်လှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့လုပ်နေတာကတော့အကောင်းဆုံးပေါ့ဆရာနော်ဒါပေမဲ့ဘလို့လူတွေမှာအဓိကပို့ပြီးတော့ဘာတွေကိုလုပ်တင်တယ်လို့ရောဆရာတတ်တတ်မှတ်ပြောချင်တာရှိသေးလား
ဟုတ်ကဲ့ကျွန်တော်တို့ဒီနောက်တစ်ခုကအထူးသဖြင့်ကျွန်တော်ပြောလို့ပေါ့ဒီငကိုဗီဇာကြောင့်ဖြစ်တဲ့အဲဒီမဉဏ်ရောင်းတဲ့ရောင်းတာအမိဘဆွေမျိုးတွေမှာအမျိုးရှိတဲ့လူတွေအတွက်ရနောက်တစ်ခုကဒီကျွန်တော်တို့ဒီပညာရေးနည်းတဲ့လူတွေပေါ့နော်ဥမာအဖြစ်မူလာနအောင်လောက်ပဲရှိတဲ့လူတွေမှာကြတော့လေအဲ့ဒီမျိုးတွေမှာလည်းဒီအဲ့ဒီမဉဏ်ရောင်းနေဖို့ယောဂတွေရှိပါတယ်ဆိုတော့အဲ့ဒီမျိုးတွေကတော့အဲ့ဒီစီတွေကအဲ့ဒီအနေရောရှားအနေရောယောမဲ့နည်းလမ်းတွေကိုလည်းကျွန်တော်ကြိုပြီးတော့ကြိုတင်ပြီးတော့ပြောင်းလေကိုယ့်ရဲ့နေတိုင်းစားသမှုကိုပြောင်းလဲဆိုတောင်းနေတာမျိုးလုပ်တင်ပါတယ်ပေါ့နော်ဆိုတော့ဒီ education level ပညာရေးကလည်းအရေးကြီးပါတယ်နောက်ပညာရေးကဘယ်လောက်တထုကပါအရေးကြီးလဲဆိုတော့ပညာရေးအားနည်းတဲ့လူတွေမှာဥပမာဖြင့်မူလနှမ်းတော့မအောင်တဲ့လူမျိုးမူလနှမ်းရောက်ပဲအောင်တဲ့လူမျိုးတွေမှာဒီမှန်ညာရုံးတဲ့ယောဂဖြစ်နိုင်တော့ပဲသူတွေအငင်းစားယူပြီးမှအဲဒီမငင်းစားယူပြီးတော့မှဘာမှဒီအုံနောက်ကိုတောင်းတဲ့အလုပ်မလုပ်တော့ပဲနဲ့စားလိုက်အိတ်လိုက်ဒီကြည့်လိုက်နေတဲ့လူတွေမှာလည်းအဲ့လိုမျိုးငဏ်ညာရောင်းနေတဲ့ယောဂါဖြစ်ဖို့များပါတယ်။အုံနောက်ဆိုတာကျွန်တော်၃ပေးမှပဲပို့ပြီးတော့ဟိုပုံမှန်အလုပ်လုပ်နေလို့ကျွန်တော်တို့ယူဆရပေါ့နော်။အဲ့တော့အုံနောက်မသုံးတဲ့လူတွေသူတခြားမလို့ပညာရေးဆိုတာလည်းငယ်တော့ကတခြားစာပေမသင်ခဲ့တဲ့လူတွေပြီးတော့ကြီးလာမှလည်းအုံနောက်ကဘာမှမလေးလာနာထစီးပူးတော့ပဲနဲ့အုံနောက်ကမသုံးတဲ့လူတွေမှာပို့ပြီးတော့ဒီမှညာရောတဲ့ဟာမျိုးကျွန်တော်တို့ပို့တွေ့ရပဲအဲ့လိုမျိုးတွေပို့ပြီးဒီဆိုက်တင်ပါလား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဖြူအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့တောင်းတနေမနေ့ကအစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုအလဲကြတာကတော့တိုင်းရင်းသတင်းလွှာအစီအစဉ်တွေပဲဖြစ်ပါတယ်ဒီတိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့လူအခွင့်အချိုးဖောက်မှုနဲ့နောက်ဆုံးအခြေအနေတွေကိုထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းရင်သားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ချင်းပြည်နယ်ပလဝါမြို့နယ်တဲကစစ်ကောင်စီတပ်သားတွေလိုယူဆရတဲ့တပ်ဖွဲ့ဝင်290ကျော်ဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တဲကိုထပ်မံထွက်ပြေးရောက်ရှိနေတဲ့တဲ့င်းပြည်သူ့စစ်ကောင်ဆောင်ဥွှေမင်းရဲ့မြစ်ကနားမြို့ကနေအိမ်ပြစ်ခတ်တိုက်ခိုက်ခံရပြတဲ့နောက်လုံခြုံရေးတွေတိုးမြင့်ထားတဲ့တဲ့င်းတွေအပြင်တဲ့င်းလွှာတွေထဲမှာတော့ချင်းပြည်နယ်တိတိမ်မြို့နယ်တိုင်ငင်းရွာကစစ်ကောင်စီရဲ့တပ်စခန်းကိုချင်းတော်လှန်ရေးပူးပေါင်းအဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲကတိုက်ပွဲတွေထဲစစ်ရှုံးပြီးထွက်ပြေးလာကြတာလို့ယူဆရတဲ့စစ်ကောင်စီတပ်သား290ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲကိုဇန်နဝါရီလ18ရက်နေ့မှာရောက်ရှိလာကြပါတယ်မီဇိုရန်ပြည်နယ်လောင်တလိုင်းခရိုင်ထဲကရွာဒီယာထဲကိုစစ်ကောင်စီတပ်သား298ယောက်ဝင်ရောက်လာကြတယ်လို့ဒေသတွင်းမီဒီယာမှာဖော်ပြထားပါတယ်ဒီစစ်ကောင်စီတပ်သားတွေဟာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်မှာရခိုင်တပ်တော်အေအေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ရှုံးပြီးနယ်စပ်ဘက်ကိုထွက်ပြေးလာကြသူတွေလို့ယူဆထားကြပါတယ်သူတို့ကိုအာတန်ရိုင်ဖယ်တပ်ဖွဲ့ကလက်ခံပြီးလိုအပ်တာတွေဆောင်ရွက်ပေးနေတယ်လို့ဒေသတွင်းသတင်းမီဒီယာတွေကဆိုပါတယ်ပလဝဒေသဟာစစ်ကောင်စီကင်းစင်တဲ့ဒေသဖြစ်ပြီးလို့အေအေကအခုလ14ရက်နေ့ကထုတ်ပြန်ထားပါတယ်
တချင်ပြည်နယ်ကပြည်သူ့စစ်ကောင်ဆောင်ဦးရွှေမင်းရဲ့မြစ်ကြသားမြုပ်ကနေအိမ်ကိုပြစ်ခတ်တိုက်ခိုက်ခံရပြီးနောက်လုံခြုံရေးတွေတိုးမြင့်ထားတယ်လို့အနီးအနားကဒေသခံတွေကပြောပါတယ်ဇန်နဝါရီလ15ရက်နေ့ကတိုက်ခိုက်ရေးလက်နက်ဖြစ်တဲ့မုံသီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးနောက်လုံခြုံရေးကိုတိုးမြင့်ထားလိုက်တာဖြစ်ပါတယ်လက်ရှိမှာတော့ဦးရွှေမင်းရဲ့အိမ်ဘေးအနီးတစ်ဝိုက်မှာအရွက်တွေနဲ့လုံခြုံရေးအပြည့်ချထားတယ်လို့ဒေသခံတယောက်ကပြောပါတယ်ဦးရွှေမင်းရဲ့ပြည်သူ့စစ်အဖွဲ့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ကစလို့ကချင်ပြည်နယ်အတွင်းရှိလီစုလူမျိုးတွေကိုတအိမ်တယောက်စစ်မှုထမ်းကြဖို့နဲ့လူသစ်စုဆောင်းတာတွေကိုအတင်းကျပ်လုပ်နေတယ်လို့ဆိုကြပါတယ်
ရှမ်းပြည်မြောက်ပိုင်းကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုရာယီအပြစ်ခတ်ရပ်ထားကြပေမဲ့ပြစ်ခတ်မှုတွေကနေ့စဉ်ဆက်လက်ဖြစ်ပွားနေပြီးစစ်ဘေးတိမ်းရှောင်နေသူတွေဟာနေရက်မပြန်ရဲကြသေးပဲရှိနေပါတယ်။ကြောက်မဲမြို့မင်းငော်ဖက်နဲ့လောက်ကင်ဖက်မှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပြစ်ခတ်လို့တိုက်ပွဲပြန်လည်ဖြစ်ပွားမှာကိုတိရခန်တွေကစိုးရိမ်နေကြပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရက်ပေါင်း80ကျော်ကာလအတွင်းတစ်တုံညာနှစ်ခွန်စစ်စင်ရေးကြောင့်မြို့နယ်ရှမ်းမြို့နယ်ကတိရခန်လူထုတောင်းနေချီစစ်ပေးတိမ်းရှောင်ကြရပြီးရှမ်းပြည်တောင်ပိုင်းလင်းခေမိုင်းပန်ဖက်အထိရှမ်းပြည်အရှိပိုင်းကျိုင်းတုံတချလိတ်မိုင်းဖုံထိုင်းနယ်ဆက်အထိတိမ်းရှောင်နေသူတွေရှိနေကြပါတယ်အများစုကတော့လာရှုံးမြို့မှာလာရောက်ခိုလုံနေကြတာဖြစ်ပြီးလက်ရှိချိန်ဒီ 9,000 ထက်မနည်းရှိနေကြပါတယ်လက်ရှိမှာတော့စားနပ်ရိက္ခာအတွက်အခက်အခဲဖြစ်နေကြပါတယ
်ရခိုင်ပြည်ကျောက်တုံမြို့မှာရဲစခန်းတစ်ခုလုံးကရဲတပ်ဖွဲ့ဝင်တွေစခန်းစွန့်ခွာသွားပါတယ်ဇန်နဝါရီလ16ရက်နေ့ကစခန်းကနေစွန့်ခွာသွားကြလူဒီသခံတွေကပြောပါတယ်ဇန်နဝါရီလ14ရက်နေ့ကလည်းကြောက်တော်မြို့နယ်တောင်ဖက်စစ်တွေရန်ကုန်ကားလမ်းပေါ်ရှိအမြောက်တပ်စခန်းအမတ်390ခုကိုရခိုင်တပ်တော်ကအပြစ်သတ်သိမ်းပိုက်ရယူထားနိုင်ခဲ့ပြီးဇန်နဝါရီလ16ရက်နေ့မှာတော့ကန်ဆောင်939တပ်ရင်းကိုရခိုင်တပ်တော်ကတိုက်ခိုက်သိမ်းပိုက်ရရှိခဲ့ပါတယ်ရခိုင်တပ်တော်ကရခိုင်ရှိစစ်ကောင်စီရဲ့တပ်စခန်းကြီးငယ်တွေတစ်ခုပြီးတစ်ခုကိုတိုက်ခိုက်သိမ်းပိုက်လာနေတဲ့အတွက်စစ်ကောင်စီတပ်သားတွေဟာစခန်းတွေဆုံးခွာမှုများလာခဲ့တယ်လို့လက်နက်ချအငြင်းခံမှုလည်းများလာနေပါတယ်
က Kaching Pine, Pankan did a Pamaro, a wind truck, Gala Nigo, Sikansi, Pagas, and Nawai, Lasachoya Niga Sabi, the Baja, be like John did a caniga, Piovare, Pakan and Namyaja, Drinshi, Nam Dama, Sanawai, Lachoya Niga, Dinit Chain Tea, Taipo, Bintanida Jow, Lanigo, be like Dalu, did a caniga, Piovare, Lampe so like a jow, Leshimaro, Pakama, Atangari, Pella Gumbi, Gonzino Nile, Minta Lanidello, did a can dioga, Piovare, Wake Hayashi.
ဝန်ပြည်နယ်တံဖြူဇေယျမြို့ပေါ်မှာရဲဝင်ထမ်းဟောင်းတယောက်အပါဝင်ဒေသခံ၅ယောက်ထက်မနည်းထမ်းမှန်ဖမ်းဆီးခံလိုက်ရပါတယ်ပြည်သူ့အပြည်နယ်ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့တံဖြူဇေယျမြို့အောင်မင်္ဂလာရပ်ကွက်မှာနေထိုင်တဲ့ရဲဝင်ထမ်းဟောင်းကိုဝတ်တုံးနဲ့မြို့ခံ၄ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ဖမ်းဆီးကာဝေကလီစစ်ကြောကြီးကို
တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တီးတိမ်မြို့နယ်တိုင်းငင်းရွာကစစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းကပ်ကွေရေးပူပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းပိုက်ခဲ့ပြီးစစ်ကောင်စီတပ်သားအယောက်30သေဆုံးသွားခဲ့ပါတယ်။အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်ရှင်။
အိန္ဒိယမြန်မာအမှတ်နှစ်နဲ့ဆက်ကုံသွေးလမ်းပေါ်မှာရှိတဲ့ဘိုင်းငယ်ရွာကစစ်ကောင်စီတပ်စခန်းကိုချင်းမျိုးသားတပ်ဦး CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ12ရက်နေ့ညနေ 9:00 လောက်မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။9ရက်မြောက်နေ့ဖြစ်တဲ့ဇန်နဝါရီလ16ရက်မနေ့ခရနိုင်ခွဲမှာတော့အပိသက်သိမ်းပိုက်နိုင်ခဲ့တာလို့ CDF CDM စီရင်ပြောရေးစုခွင့်ရှိသူစလိုက်ရံဘွေကပြောပါတယ်
။သူတို့ကတော့အဲမှာရှိတဲ့လူတွေကလုံးဝမဆုတ်တန်းဘူးနော်။သူတို့အနဲ့ဆက်ကွယ်ရှိဖုန်းခေါ်တယ်ဒါပေမဲ့တို့ကဘလို့မိသားစုရှိကြီးတယ်မိသေးလို့လောက်ကြပါအဲငါတို့ကတော့မနိုင်မချင်းတိုက်မှာလို့ပြောတာလေနော်အဲ့ဒါတော့ငါတို့လောက်ကြပါငါတို့ကမိသားစုတွေလည်းရှိကြီးတယ်ဆိုပြီးတော့မှအဲ့လိုပဲတို့ကဒီတို့တော့မှခံနေရလေအထက်ခုခံနေတာပေါ့နော်တို့ကစကားတည်းမှာအသက်ရှင်နေလို့ကြောက်မှမရှိတော့ဘူးနော်ဆက်ပြီးတာလည်းမရှိဘူးဆိုတော့ကျွန်တော်ကအလောင်း30လောက်လောက်ရှိတယ်ပေါ့နော်
အဲဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကဗူကြီးတယောက်ရဲတပ်ဖွဲ့က3ပွင့်အရာရှိတယောက်အပါအဝင်စစ်သားနဲ့ရဲအယောက်30တေဆုံးခဲ့ပြီးလက်နက်ခဲယမ်းအမြောက်များကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်။တိုင်းငင်းစစ်ကောင်စီတပ်စခန်းကို2023ခုနှစ်တုန်းက4ကြိမ်စီးနှင်းတိုက်ခိုက်ခဲ့ရမှာမသိမ်းနိုင်ခဲ့ပေမဲ့အခု5ကြိမ်မြောက်မှာတော့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကခက်ခက်ခဲခဲနဲ့အပြစ်သက်သိမ်းယူနိုင်ခဲ့တာလို့စလိုင်းရံဘွေကဆက်ပြောပါတယ်။ဒီ
ထောက်တိုင်းငင်းကိုကျွန်တော်သိမ်းနိုင်တယ်ဆိုတာဒီတစ်ခေါက်က5တင်ရောက်ကျွန်တော်တိုက်တာသူ့ပြီပေါ့နော်တားဖြစ်ခဲ့တဲ့တော်တော်လေးကျွန်တော်အခု CNA ကလာတဲ့သူ့ဒီပေါ့နော်သူတို့ကလည်းကျွန်တော်တို့တိုက်ရှုသမျှဗာလဲဒီစတာစစခန်းဒီထဲမှာအဖြစ်ဆုံးလို့ပြောကြတယ်ပေါ့နော်သူတို့ကလီယာကအချင်းချင်းလေးကြီးတာကုန်းနဲ့ပတ်ဝန်းကျင်မှာရှိဘူးနော်ဒါပေမဲ့သူတို့ကချစ်ချစ်လေးလေးနဲ့အာမြင်ကိုနေတာကောင်းတယ်သူတို့ကဆိုတော့ဥရောပပန်ကာတွေကိုလည်းသူတို့ကရှယ်ဆောက်ထားတယ်လေနော်
ပြည်ထောင်စုလမ်းမကြီးပေါ်မှာတည်ရှိတဲ့ဒိုင်းငင်းရွာဟာချင်းပြည်နယ်မြောက်ပိုင်းကမြို့များအားလုံးအတွက်အဓိကဝင်ပေါက်ကြီးတစ်ခုဖြစ်တယ်လို့အိန္ဒိယမြန်မာကုန်သွယ်ရေးအတွက်လည်းအဓိကကြားတဲ့လမ်းမပေါ်မှာတည်ရှိနေတာဖြစ်ပါတယ်။ဒီစခန်းသိန်းတိုက်ပွဲတဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေဘက်ကလည်း၈ယောက်ကြဆုံးပြီးအယောက်40နီးပါးလောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
။ထူခြားတဲ့အပြောင်းလဲတွေမရှိခဲ့တဲ့မွန်ပြည်သက်ပါတီရဲ့ညီလာခံကနေလက်ရှိကာလမှာမွန်ဒေသတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကောင်းမွန်လာစေဖို့အတွက်မွန်ပြည်သက်ပါတီအနေနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့ညီလာခံအပြီးမှထုတ်ပြန်ခဲ့ကြပါတယ်။ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်။
မွန်ဒေသအနှံ့မှာမွန်ပြည်သက်ပါတီရဲ့တရားဥပဒေနဲ့အောက်ချုပ်ရေးရန်ရာပိုပြီးခိုင်မာလာအောင်ဆောင်ရွက်ဖို့ဖြစ်တယ်လို့မွန်ပြည်သက်ပါတီဘူထာနာချုပ်ကနေအခုရက်ပိုင်းမှာပဲပြန်ရောက်လာတဲ့ချင်းမိုင်ခြေဆိုင်မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများစင်တာအမှုဆောင်တရိုက်တာဒေါက်တာပညာမောင်ကပြောပါတယ
်ကိုယ်လက်ရှိကျွန်တော်တို့တခြားမွန်ဒီဝါတွေကိုစစ်မျက်နှာနေရာဖြစ်တဲ့ခါကျတော့ဣတိနီယာလည်းမွန်ပြည်သူလူထုကာကွယ်ပေးနိုင်ဖို့ပေါ့နော်လုံခြုံအောင်အလုပ်ဖြစ်ဖို့ကျွန်တော်တင်ထည့်တာကတို့ဆိုလို့ချင်တာဖြစ်တယ်လေနောက်တစ်ခုကတရားဥပဒေစိုးမိုးရေးပေါ့နော်သူတို့ပြောတာဒါကသူတို့ရဲ့တရားဥပဒေစိုးမိုးရေးပေါ့နော်ကျွန်တော်ထင်တာဒီမွန်ပြည်သက်ပါတီရဲ့တရားဥပဒေမွန်ပြည်သက်ပါတီထိန်းချုပ်ထားတဲ့နေမျိုးရှိတယ်တရားစီရင်ပို့ပြီးတော့ခိုင်မာအောင်သူတို့တည်ဆောက်ဖို့ရှိတယ်ပြီးတော့အုပ်ချုပ်ရေးရန်တရားပို့ပြီးတော့ခိုင်မာအောင်ပြီးတော့သူတို့တခြားပုံမှန်မွန်ရွာတွေပေါ့နော်အဲ့ဒါသူတို့ရဲ့အုပ်ချုပ်ရေးရန်တရားပို့ခိုင်မာအောင်သူတို့
အာထရိုတိဆောက်ဖို့အဲ့ဒါလိုသူတို့ဆိုလို့ရှင်ပေါ့နော်မွန်ပြစ်တစ်ပါတီနေနဲ့တရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးကိုတကယ်ပဲလုံနိုင်ခဲ့သလားဆိုတာမိကုန်းနေရှိတယ်လို့ဆက်ဆက်ရှင်မျိုးဆက်မွန်ကြောင်းသားဟောင်းနိုင်ဝဲမန်ကအခုလိုတုံ့တက်ပြောဆိုပါတယ်မွန်ဒေတာတရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးဆိုတဲ့ပတ်သက်ပြီးတော့ဘယ်လိုနီလန်းကောင်းလို့ရှာမလဲဆိုတာဒါသူတို့ကိ ဒေတာတွေမှာလည်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးတကယ်ကိုလုံနိုင်ခဲ့သလားဆိုတာဒါလည်းမေးခွန်းတွေအများကြီးရှိတာပေါ့နော
်ဒီကိစ္စတွေအကောင့်ထဲဖော်နိုင်ဖို့မွန်ပြည်သစ်ပါတီအနေနဲ့ဟပ်ပါဝါလို့ခေါ်တဲ့စစ်အင်အားအတော်သေးရှိဖို့လိုလိမ့်မယ်လို့ဩစတြေးလျနိုင်ငံ Defectful Academy မှာမဟာဗျူဟာနဲ့မူဝါဒလေးလာရေး PhD ဘွဲ့ရခဲ့တဲ့ဒေါက်တာတီရီမွန်ချန်းကပြောပါတယ်
။ဟိုမွန်ပြည်သစ်ပါတီအနေနဲ့ဟတ်ပါဝါလို့ခေါ်တဲ့ဟိုစီအင်အားဟိုအတော်ဒီဟိုရှိဖို့လိုလိမ့်မယ်။ဟိုတရားဥပဒေစိုးမိုးရေးကလည်းအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေနဲ့ဟိုဆက်ဆက်နေတဲ့အတွက်မြန်မာဖြစ်ပေါ်တိုးတက်လာမဲ့အမျိုးသားရေးနိုင်ငံရေးစီရေးအခြေအနေရရနဲ့လိုက်လျောညီထွေဖြစ်မဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးမူဝါဒလှုပ်ဆောင်ချက်တွေအကောင့်ထေပေါ်နိုင်ရင်မွန်တီတန်တရားဥပဒေစိုးမိုးရေးဟိုလှုပ်ရက်တွေလည်းအကောင့်ထေပေါ်နေပြီးသားဟိုဖြစ်လာမှာပါ
ဇန်နဝါရီ14ရက်မှာကျင်းပပြီးစီးခဲ့တဲ့ဆက်တကြိမ်မြောက်မွန်ပြည်သစ်ပါတီရဲ့ညီလာခံကနေထောက်ပြန်တဲ့ထောက်ပြန်ချက်ထဲမှာတော့စစ်မျက်နှာဖြစ်ပွားခဲ့တဲ့မွန်ဒေသအချို့မှာမွန်ပြည်သစ်ပါတီအကာအကွယ်မပေးနိုင်ခဲ့လို့ရဟန်းတန်ကားတော်နဲ့ပြည်သူတွေအားမလို့အမရဖြစ်ခဲ့ကြတယ်လို့ဝန်ခံထားပါတယ်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ထဲကစစ်ကောင်စီတပ်သား190ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုဇန်နဝါရီလ19ရက်နေ့မှာထပ်မံထွက်ပြေးရောက်ရှိလာခဲ့ပါတယ်။ပြည်သူစစ်ကောင်ဆောင်ဦးရွှေမင်းရဲ့မြစ်ကျဉ်းနားမြို့ကနေအိမ်ပြစ်ခတ်တက်ခိုက်ခံရပြီးနောက်လုံခြုံရေးတွေတိုးမြင့်ချထားပါတယ
်။ဒေါ်ရရှင်ရဲ့အခုနားဆင်နေကြတာကတော့နေဆက်ဒီသားတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ဒီကနေ့မနက်ခင်းတွေအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။VOA American အသံကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာသတင်းတွေရော video file တွေပါတင်ထားပြပါတယ်အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တယ်လို့ဂျာဇာပြည်နယ်တုန်းကအစ္စရေးကပြောပါတယ်။ဟာမတ်စ်ကျမ်းမာရေးဝန်ကြီးဌာနကတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့မှာ16ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အီဂျစ်နယ်စပ်ကရာဖာမြို့မှာရှိတဲ့လူနေအိမ်တစ်လုံးထိမှန်ခဲ့ပြီးလူ16ဦးသေဆုံးခဲ့ကြောင်းနဲ့သေဆုံးသူထက်ဝက်ဟာကလေးငယ်တွေဖြစ်တယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်။ကဘာတလွာအဖမ်းဆီးခံရတဲ့သတင်းသမားအယောက်320ရှိပြီးဒီလိုဖမ်းဆီးခဲ့တဲ့နိုင်ငံတွေထဲမှာအစ္စရေးလည်းပါဝင်လာတယ်လို့သတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံတွေထဲမှာတော့တရုတ်နဲ့မြန်မာတို့ကထိတ်ဆုံးကနေပါဝင်နေတယ်လို့နယူးယောက်အခြေစိုက်သတင်းသမားများကကွယ်စောက်ရှောက်ရေးကော်မတီ CBJ အဖွဲ့ရဲ့ကြာသာပတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်အနောက်ဘက်ကဒေသမှာပါလက်စတိုင်းအများအပြားကိုဖမ်းဆီးနေတာကြောင့်2023မှာအစ္စရေးဟာသတင်းသမားအများအပြားကိုဖမ်းဆီးထောင်ချတဲ့နိုင်ငံတွေထဲထိတ်ဆုံးရောက်သွားရတာလို့ CBJ ကပြောပါတယ်မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CBJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီ18ရက်ကြာသာမနေ့နေ့မှာအစီရင်ခံစာထုတ်ပြန်ပါတယ်စစ်တအာဏာသိမ်းထားတာ3နှစ်ရှိလာပြီဖြစ်တဲ့မြန်မာနိုင်ငံအတွက်သတင်းလွတ်လပ်ခွင့်ဆိုးဆိုးဝါးဝါကြာဆင်းလာတယ်လို့သတင်းဌာနတွေနဲ့သတင်းသမားတွေဟာအနာသိန်းစစ်တပ်ရဲ့ပြစ်မှတ်ထားဖမ်းဆီးမှုတွေကိုခံရတာဖြစ်ပါတယ်ခင်ဗျာ။တောက်ကြနေမနဲ့ခင်တွေ့နောက်ဆုံးရသတင်းတွေကတည်းကအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနဲ့အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမောင်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA ရဲ့ဒီမနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းလိုမီတာ3249နဲ့ VOA ရဲ့ Facebook YouTube ကပါထုတ်လွှင့်နေတာပါချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ